လလဝန်တို့တည်ထွင်နေတဲ့ဒီဟောလေးက virtual reality လေးကငွေကြေးအပြင်ဆိုတခုကိုဘယ်လောက်များကြာမလဲခင်ဗျာ
ဝယ်မယ်ဆိုတော့ကျွန်တော် Samsung ပေါ့ brand တော့မယ်ဆိုရင်တော့$90 $90 လောက်ကြာပါတယ်ဒါပေမဲ့တီယိုဘီကဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ခုဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတခုကို20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟက်ဆက်မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့စတန်ရာဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာ80ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လည်းဖုန်းနှလုံးခိုင်တော့လေ80ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်ရ virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့ smartphone တွေလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုပေါ့ဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိတယ်ဒါပေမဲ့ general ကျွန်တော်ကဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေတဲ့လက်ရှိခုနပြောလို့ရလက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်တစ်တွေကကြောင်းလိုက် trend ကကြောင်းလိုက်ပြီးဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်2 90လောက်ခေါင်းရိုးကျိုးလာတယ်ခေါင်းရိုးဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင်exposure trip တွေပြီးနိုင်ရင်ကောင်းတယ်ပေါ့နော်ဒီတိုင်းပြည်လုံးနေကြတော့အဆင်မပြေတော့တို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ train ရတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training တွေအရန်သုံးဝင်တော့တို့သဘောကျရပြောပါတယ်တို့ဝယ်ချင်နေပါပြီဟုတ်
ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုပါပေါ့နော်ကဘာကိုဥဆောင်နေတဲ့နည်းပညာတွေကိုတည်ထွင်နေတဲ့ဒီစုံတီချွင်လောက်ကိုင်နေတဲ့သူတွေအများစုရှိတဲ့နေရာဟိုကဘာကျော်နေရာတခုပေါ့နော်ဤပညာရဲ့ဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတဲ့တောင်မှာအလားတူပေါ့နော်ဤပညာပိုင်းနဲ့ဒီ startup တွေပါတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ့တော့2010မှာချီလီကကက်ဘိနက်မင်းနစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ Secret Source ပေါ့သူတို့ဘာကြောင့် America တလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါကဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကမ္ဘာအနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုရယ်သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရယ်ဒီ entrepreneurship ပေါ့သူတို့တီချွန်လုပ်ငန်းတွေကိုရမ်းဟိုမြှောက်စားရယ်ချင်းမြှောက်တယ်ပေါ့အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ Chile ကဝန်ကြီးတွေက Chile ကိုပြန်ပြီး2010ကနေသူတို့စတယ် Chile startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ Chile က Silicon Valley ဆိုပြီးတော့ဖြစ်လာတယ်အဲ့တော့ဒီပြည်ဒီကချက်ချင်းတော့ overnight ကျောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရယ်6နှစ်လောက်အချိန်ယူရကြတဲ့မှာလဲဂျီလီကအစိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီဘယ်ကြောင်မှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်တို့ကဒီကျောင်းတွေမှာမဟုတ်ဘောနော်တခြားအလိုမျိုးလူငယ်ကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်တို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့ဟိုလှမ်းပြီးတော့လှမ်းခေါ်တယ်တို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးရတယ်အများကြီးအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကမလုပ်ငါချီလီမလုပ်လားဆိုပြီးတော့စဉ်းစားလာကြတယ်အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်တော့မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေးတွေ startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်လဲမြန်လဲ Silicon Valley တွေပါဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြတယ် Silicon Valley ကအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမှမျိုးစုံသူကန္နာနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့သာဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးဒီအောင်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုနည်းပညာတွေနဲ့ဒီ product တွေဟိုလုပ်နေကြတဲ့စုဦးတင်ထွင်းလုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးထဲမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးတွေရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ရှိရင်အရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုတ်ပိုင်ခွင့်မရှိဘူးအထူးသဖြင့်ဒီဟိုဒီ ဒီ Silicon Valley လိုမျိုးလုပ်ငန်းတွေကိုလုပ်နိုင်မှုတော့က internet နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆန်ရချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုတည်းစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုတည်းအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တပွားမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်သလိုတစ်ခုဖြစ်လာမှာပေါ့အဲ့လိုမျိုးဖြစ်လာနိုင်ချေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့เนาะကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ပါဘူးနောက်တစ်ခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှင်းရနေဥဆောင်ပေးမယ်ရှင်းနေဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါကြီးကြတော့ကျွန်တော်မြန်မာပြည်မှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလှုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလှုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိရောเนาะဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရာတော့နောက်ဟိုကနေပတ်သက်လို့လေ loan နဲ့ပတ်သက်လို့อ่ะဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရောပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးဒီကဲဒီဒီကခိုင်မာရှိရဲ့ rural law တွေอ่ะကျွန်တော်တို့ startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ပါအဲ့လိုမျိုးဆိုတော့ဒီဘက်ကိုပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmentor တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mentor တွေမရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက်စင်ကာပူလောက်က mentor တွေနဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာခြင်းကြရပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဆက်တဖိတ်တယ်ចောင်းသားတွေကလည်းပြန်လာခြင်းတယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘူကိစားလဲလို့ပါလိမ့်မယ်ဟုတ်
ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှိပါ